ဥဝင်းထိန်ကိုတသက်တကျွန်းထိပြစ်ထန်ပေးနိုင်တဲ့နိုင်ငံတော်ကြီးညိုပြည့်စုံမှုရစသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ဖို့တရားရုံးကတောက်ကြနေမှာဆုံးဖြတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးမြင့်သွင်းက VOA ကိုပြောပါတယ်။ဒီ
ရစသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ပါလေ။ဆွဲချက်မတင်တဲ့ကြောင်းပြန်ပြီးပါပါ။ဒါကြောင့်လဲဆိုတော့အငယ်ဥဝင်းထိန်ကဆွဲချက်ဘလို့မှမတင်သိတဲ့ကိစ္စနဲ့သူတို့တရားဆွဲထားတာဥပဒေနဲ့မညီညွတ်တာကိုတရားဆွဲထားတာဖြစ်နေလို့ဆွဲချက်မတင်တဲ့အကြောင်းကျွန်တော်တို့သင်ပေးပါပါ။ကောင်ကွာတုံးတဲ့ကိုကိုသခင်လေးပေါင်နဲ့အတူရစီရင်တုံးပါနိုင်ငံရေးသမားရဲ့ဝင်းစာဆရာရဲ့ဓာရေးဆရာရဲ့ကအတူရကိုစေတနာနဲ့ဝေဖန်ပေးရှိတယ်ဆိုတဲ့စီရင်တုံးရှိတယ်လို့အခုဆွဲချက်ခြင်းနဲ့ရန်စက်ကြီးပုံမှန်124ဒက်စကာကြီးရှိနေတဲ့နေရာဘယ်သူရမဆိုဥပဒေနဲ့မညီတဲ့ကိစ္စတွေကိုမှားနေတယ်ဆိုတဲ့အကြောင်းထုတ်ကြတာဒီအခုမမြောက်ဘူးလို့ပြောချင်တာပါနိုင်ငံတကာပြောကြတဲ့စကားတွေသူတို့ဆွဆွဲတဲ့ဝင်းစာရှင်းလင်းပွဲရပြောတဲ့စကားတွေဟာသူရောသူတနာနဲ့ပြောတဲ့နိုင်ငံရေးသမားတယောက်ဓာတ်ဆရာတယောက်ရဲ့ပြောဆိုဝေဖန်ချက်ဖြစ်တဲ့အတွက်ကျုပ်မမြောက်လို့ဆွဲချက်မတင်ပြန်ဘူးဆိုတဲ့အကြောင်းပြတ်ပြီးပါပါ
။ရာဇသက်ကြီးပုံမှန်124ကကြီးဆိုတာကတော့ဘယ်သူမဆိုနှုတ်နဲ့စာနဲ့အမှတ်အသားနဲ့ထင်ရှားတဲ့အချက်နဲ့ဓာတ်ရီအပြင်တခြားတနည်းနည်းနဲ့ပြည်တော်စုနဲ့ပြည်တော်စုအဖွဲ့ဝင်များဥပဒေအရတည်ထောင်ထားတဲ့အစိုးရကိုမုန်းအောင်မလင်းစားအောင်လှုပ်တာဒါမှမဟုတ်အဲ့ဒီလိုဖြစ်စေအောင်လှုံ့ဆော်တာလုံဆော်ဖို့လုံဆောင်တာတွေလုပ်ခဲ့တဲ့သူကိုငွေတန်နဲ့အတူတသက်တကျွန်းတန်ဖြစ်ဖြစ်ဒါမှမဟုတ်ငွေတန်နဲ့အတူတသက်တကျွန်းအောက်ယော့တဲ့တကျွန်းတန်ဖြစ်ဖြစ်နောက်ငွေတန်နဲ့အတူ၃နှစ်အထိထောင်တန်ဒါမှမဟုတ်ငွေတန်တသက်ဖြစ်ဖြစ်ချမှတ်နိုင်တဲ့ဥပဒေပုံမှဖြစ်ပါတယ်ဆွဲချက်တင်တာမှာအပြစ်ရှိမရှိတရားသူကြီးကဥဝင်းထိန်ကိုမေးခဲ့တာမှာဥဝင်းထိန်ကတော့အပြစ်မရှိတဲ့အကြောင်းနဲ့နိုင်ငံတော်အာဏာကိုယူထားတဲ့ပါတီကြီးတစ်ခုရဲ့သဘာပတိအနေနဲ့ရုတ်တရက်ပေါ်ပေါက်လာတဲ့နိုင်ငံရေးအခြေအနေပေါ်မှာတာဝန်ရှိတယ်လို့ယူဆပြီးပြောတင်ပြောထိုက်တဲ့စကားကိုပြောခဲ့ပြီးတော့မှပါတီရဲ့သဘောထားကိုမဲဆန္ဒရှင်တွေသိစေခြင်းနဲ့ဆန္ဒနဲ့ထုတ်ပြန်ခဲ့ခြင်းဖြစ်တာမို့အပြစ်မရှိဘူးလို့ညင်းတဲ့အကြောင်းရှင်နေကပြောပါတယ်။ဦးဝင်းထိန်ကိုဩဒရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရက်လိုလှုပ်ပြီးရစသက်ကြီးပုံမှန်124ကကြီးနဲ့အရေးယူပေးဖို့ဖေဖော်ဝါရီ4ရက်နေ့ကတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။NLD ပါတီကပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာထုတ်ပြန်တဲ့ပြည်သူ့ပန်ကြားချက်ဆိုတဲ့စာနဲ့အဲ့ဒီနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုပြည်သူတွေကမုန်းအောင်မလေးစားအောင်မြစ်တာပြက်အောင်အကြီးညိုပြက်အောင်လှုံ့ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အခုလိုပုံမှန်တက်ပြီးဆွဲချက်တင်တာဖြစ်ပါတယ်။နောက်ရုံးချင်းကိုတော့ဇူလိုင်လ30ရက်နေ့ကိုထပ်ချိန်လိုက်ပြီးအဲ့ဒီနေ့မှာဆွဆွဲခံရသူဦးဝင်းထိန်ကိုစတင်စစ်ဆေးမှာဖြစ်တယ်လို့သူ့ရဲ့ရှင်းနေတူဖြစ်တဲ့ဒေါ်မင်းမင်းစိုးကပြောပါတယ်။အထက်ရုံးကိုပြင်ဆင်ချက်တင်မဲ့အခြေအနေကိုတော့အသေးစိတ်မပြောနိုင်သေးဘူးလို့ဒေါ်မင်းမင်းစိုးကပြောပါတယ
်။ဆရာဟိုနောက်ထပ်ရုံးချင်း30ရင်းဒီမှာဇူလိုင်လ30ရင်းဒီမှာဘဘောက်စပြီးဖြစ်ပါမယ်ကျွန်တော်တို့က။အဲ့လိုလောဆယ်ချင်းရကြတော့ကျွန်တော်တို့ကအမိန်ကူးတာနဲ့ဒါနဲ့ဆိုတော့နည်းနည်းတော့နောက်ကျမှာပါ။အမိန်ကချက်ချင်းသူကဒီနေ့ရုံးချင်းအဒီမှာကူးရတာကူးလို့မရသေးဘူး။မရသေးတဲ့အခါကျတော့နောက်ရုံးကျောင်းဖိရဲ့ကျမလည်းကျမတို့အမိန်ပြီးပြီးတော့မှချက်ပုံရှိပါတယ်ရှင်။တပတ်ကျမရေးချင်းကြီးကတော့မှလည်းရှင်။တပတ်ကိုမီးတော့လည်းအဆင်ပြေတယ်လို့ပြောပါတယ်
။နိုင်ငံတော်တမင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ရဲ့အပတ်စဉ်ရုံးချင်းတွေကိုလည်းလက်တလောကိုဗစ် -19 ကရောဂါအခြေအနေပြင်းထန်နေတာမို့လာမယ့်သတင်းပတ်မှာဆက်မစစ်တော့ပဲနောက်တစ်ပတ်ကျော်ဇူလိုင်လ26ရက်နဲ့28ရက်နေ့ကြာမှပြန်စစ်မယ်လို့သူတို့ရဲ့အရှင်တွေကပြောပါတယ်။မကြသေးခင်ရပိုင်ကဒေါ်ဆန်းစုကြည်အပေါ်အာဂတိလိုက်စားမှုတိုက်ဖက်ရေးပုံမှန်၄ခုနဲ့တရားစွဲဆိုထားတဲ့မန္တလေးတိုင်းတရားလွှတ်တော်မှာရင်ဆိုင်ရမယ့်အာဂတိအမှုတွေကိုလည်းအရင်ချင်းဆိုထားတဲ့ဇူလိုင်လ22ရက်နေ့အစားဇူလိုင်လ30ရက်နေ့ကိုပြောင်းချိန်ထားတယ်လို့ပြောပါတယ်။လက်ရှိမှာတော့ဒေါ်ဆန်းစုကြည်ဟာအာဂတိလိုက်စားမှုတိုက်ဖက်ရေးဥပဒေပုံမှန်55နဲ့အမှု၄မှုနိုင်ငံတော်လွှတ်ဝတ်ချက်ဥပဒေပေါက်ကြားမှုဥပဒေပုံမှန် 31 ခငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန် 8 ဆက်သွယ်ရေးဥပဒေပုံမှန် 69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှား905ခခွဲတို့အပြင်တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှား25နဲ့ကအမှု2မှုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားပါရရှင်။